ရခိုင်ပြည်နယ်ဆိုင်ရာအကြံပြုချက်များပေါ်အကောင့်ထည့်ဖို့ဆောင်ရွက်ကော်မရှင်ဟာမြေပြင်ကွင်းစင်လှည့်လာမှုအစီအစဉ်တွေကိုစတင်ဖို့အတွက်ဒီကနေ့ရခိုင်ပြည်နယ်ကိုရောက်ရှိလာပြီးလုပ်ငန်းတွေစတင်ဆောင်ရွက်နေပြီဖြစ်ပါတယ်။ဒီပထမဆုံးခရီးစဉ်မှာလူလူအကျိုးကိုချက်ချင်းအကောင့်ထည့်ဖို့နိုင်မဲ့လုပ်ငန်းတွေကိုလှည့်လာမှာဖြစ်ပါတယ်။ရခိုင်ပြည်နယ်ရဲ့နောက်ဆုံးအခြေအနေကို VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကအခုလိုတင်ပြထားပါတယ်။
ဟုတ်ကဲ့ကိုဖီအနန်ဦးဆောင်တဲ့ရခိုင်ကြံပေးကော်မရှင်နဲ့ဒုတိယသမ္မတဦးမြင့်ဆွေဦးဆောင်တဲ့မောင်တော်ဒေတာစုံစမ်းစစ်ဆေးရေးကော်မရှင်တို့ရဲ့အစီရင်ခံစာပါအကြံပြုချက်တွေကိုအကောင့်ထဲပေါ်ဖို့အတွက်ဒီလ10ရက်နေ့မှာကော်မတီကိုစတင်ဖွဲ့စည်းပြီး18ရက်နေ့မှာကွင်းစင်းလေ့လာတာတွေကိုစတင်လှုပ်ဆောင်လာတာဖြစ်ပါတယ်။ဒီကနေ့မှာတော့ကော်မတီအဖွဲ့ဝင်ဖြစ်တဲ့အတွင်းဝင်12ဦးပါဝင်တဲ့အဖွဲ့ဟာညနေ3နာရီလောက်မှာစစ်တွေမြို့ကိုစက်ရောက်ပြီးစစ်တွေမြို့ကနေတဆင့်ကြောက်တော်မြို့ကိုသွားရောက်ပါတယ်။လက်ရှိကော်မတီကဆောင်ရွက်မဲ့လုပ်ငန်းအခြေအနေကိုကော်မတီရဲ့တွဲဖက်အတွင်းရေးမှူးလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝန်ကြီးဌာနအမြဲတမ်းအတွင်းဝင်ဦးစိုးအောင်ကအခုလိုပြောပါတယ
်ကျွန်တော်တို့ကအရေးကြီးတဲ့ပြည်ပြင်းအခြေအနေမှာတကယ်လုံနိုင်ပြီးတော့မှချက်ချင်းကောင်းထဲဖော်နိုင်မဲ့ကိစ္စတွေပြည်သူကိုအကျိုးပြုနိုင်မဲ့လုပ်ငန်းပေါ့အဲ့ဒီလုပ်ငန်းတွေဆက်ကိုကျွန်တော်တို့ကလာပြီးတော့မှသိလာတာအခုကျွန်တော်တို့ကြောက်တော်ဘက်ကိုသွားနေတယ်အခုဒီစိတ်ကနေဆင်းပြီးတာနဲ့နော်အဲကျွန်တော်တို့ကဲမ်နေမှာလူလူနဲ့တွေ့မှာပေါ့သူရဲ့အတန်နေပေါ့နားထောင်မယ်သူတို့ဒေသတွေမှာဘာတွေဖြည့်ဆည်းပေးဖို့လိုတယ်လဲဘာတွေဖြည့်ဆည်းလို့ရမလဲဆိုတော့ဒါဆောင်ရွက်မှာပေါ့နောက်ပြီးလို့ရှိရင်မင်းပြောကြလို့ရှိရင်တော့ဝီတော်မောင်တော်ဘက်သွားမှာပေါ့
ရရှိလာတဲ့အချက်လက်တွေကိုဝန်ကြီးဌာနအလိုက်အစီရင်ခံတင်ပြသွားမှာဖြစ်ကြောင်းနဲ့ဒီခီးစဉ်ဟာ၃ရက်ကြာမှာဖြစ်ကြောင်းလည်းပြောပါတယ်။စခန်းပြည်နယ်မြောက်ပိုင်းဒေသမှာဩဂုတ်လ25ရက်နေ့ကအစိုးရလုံခြုံရေးစခန်း30ကို ARSA ခေါ်အကြမ်းဖက်သမားတွေကတိုက်ခိုက်ခဲ့တဲ့နောက်ဒေသတွင်းတည်ငြိမ်အေးချမ်းမှုအခြေအနေပြက်ပြားခဲ့ရပါတယ်။ရရှိအခြေအနေမှာတော့ရခိုင်ပြည်နယ်အစိုးရဟာပြည်ပခကြောင့်ပြောင်းရွှေ့သူတွေရဲ့စားဝတ်နေရေးလမ်းပန်းဆက်သွယ်ရေးနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားသူတွေရဲ့စီးရင်အချက်အလက်မှန်ကန်စွာကောက်ခံနိုင်ရေးကိစ္စတွေကိုအဓိကထားဆောင်ရွက်နေပါတယ်။ပြောင်းရွှေ့တိုင်းသားတွေရဲ့စားဝတ်နေရေးကိုအစိုးရနဲ့လူမှုဖွဲ့စည်းတွေကကူညီထောက်ပံ့ပေးတယ်လို့မွတ်စလင်ကျေးရွာတွေကတော့အစိုးရနဲ့နိုင်ငံတကာကြက်ချိန်ဤအဖွဲ့ကပူးပေါင်းကူညီပေးနေကြောင်းနဲ့အုတ်ချုပ်ရည်နဲ့ထောက်ပံ့ရည်လွယ်ကူချုံးမွေစေရည်အတွက်မြေကြီးတောင်တန်းဒေသမှာရာသီမရွေးသွားလာနိုင်မဲ့ကွန်ကရစ်လမ်းတွေဖောက်လုပ်ဖို့ပြင်ဆင်နေကြောင်းရခိုင်ပြည်နယ်အစိုးရအဖွဲ့အတွင်းရေးမှူးဦးတမောင်ဆွေကပြောပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကိုတင်းချောင်သွားသူတွေပြန်လည်လက်ခံရေးအစီအစဉ်ကိုဦးတမောင်ဆွေကအခုလိုစစ်ပြောပါတယ်
။ဟိုတစ်ဖက်နိုင်ငံမှာရောက်သွားတဲ့နောက်မြေကြီးနိုင်ငံသားတွေပြန်လည်လက်ခံဖို့ဆိုပြီးတော့အစီအစဉ်လေးရတယ်ဥစ္စာဒီစီစဉ်ရရှိပါတယ်။ဒီမှာနေထိုင်သွားတဲ့လူတွေတကယ်နေခဲ့တဲ့လူတွေဒီမှာစီစီရတဲ့လက်ခံမှာဖြစ်ပါတယ်လက်ခံမဲ့နေကျွန်တော်ဒီတောင်ပြူလေဝဲပြူကြီးကြိတ်ပေါ့အဲ့အဲ့ဒီကကျွန်တော်ရနေပြီးတော့တစ်ခါနေငယ်နေပြီးတော့လာလူတို့ကကျွန်တော်လက်ခံသွားမှာဖြစ်ပါတယ်ဟိုပဲရွာပဲဒီလူဦးရေအဲဒီမိုကရေစီကကျွန်တော်ကဘုန်းရှိပြီးသားပါဒီစင်အစုစင်းနဲ့ရှိပြီးသားပါဒီစင်းတွေကကျွန်တော်တို့ကဟိုနော်ကျွန်တော်ကြည့်ကြည့်ပြီးတော့လုံးလာဆိုရင်ဒါကျွန်တော်စင်းရရှိတဲ့စင်းကဘလောက်ဆော့ပြကဘလောက်ဆိုတော့ကျွန်တော်ကြမ်းပြီးတော့ဆမ်းလို့ရပါတယ်သူတို့ပြောလို့မျိုးကဒီသင်္ကားလေး၆သိန်းဆိုတာတော့ဥစ္စာတော့လက်ခံနိုင်ကြမှာမရှိပါဘူး
။လောလောဆယ်မှာတော့ရခိုင်ပြည်နယ်မြောက်ပိုင်းဒေသမှာအခြေအနေတည်ငြိမ်လာပြီးဖြစ်တာကြောင့်ဒေသခံတိုင်းရင်းသားတွေနေရပြန်နေပြီးဖြစ်ကြောင်းလည်းပြောပါတယ်
။ဒီမှာတော့ဒီနေ့အေးချင်းနေရှိတဲ့ဆိုရင်အကောင်ကဆော့ခွာလာတဲ့မီဒီယာကြီးဝါတွေကအကောင်ကဒါပြန်နေပြီးတော့ဆော့ခွာနေပြီးဖြစ်ပါတယ်။ဒီတိုင်းသားကြီးဝါတွေဆိုလို့ရှိရင်ဒီနေရာတွေမှာကျွန်တော်တို့တစ်ခုခုနေရတော့လာနေဖြစ်တယ်၊ရုပ်နေဖြစ်တယ်ဆိုရင်ခုနကလို့နော်ဒီလိုတဲ့ကြောင်းစီရေးကိစ္စတွေကလည်းအခုညီပြီးတော့ဆေးပြေးနေပါတယ်အမျိုးတွေမှာရှိနေတဲ့ကြေသေးစခန်းတွေမှာရှိတဲ့ဖွဲ့တွေလည်းဟိုနေစဉ်အခုနေရကူဒါပြန်နေတာလေဒါရှိနေပါတယ
်ပြီးခဲ့တဲ့လကစတင်ဖြစ်ပွားတဲ့ရခိုင်ပြည်နယ်အကြမ်းဖက်တိုက်ခိုက်မှုဖြစ်စဉ်အတွင်းမှာဒေသခံတိုင်းရင်းသားနဲ့ဟိန္ဒူဘာသာဝင်26,000လောက်ဟာမောင်တော်ပူဇီတော်မြို့နယ်တွေကနေတဆင့်စစ်တွေနဲ့အခြားမျိုးတွေကိုတိတ်ဆောင်ခဲ့ကြပါတယ်ကုလသမဂ္ဂထုတ်ပြန်တဲ့အစီရင်မှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားသူအစ္စလမ်ဘာသာဝင်6,000လောက်ရှိကြောင်းဖော်ပြထားပါတယ်